မင်္ဂလာပါဦးကျော်စန္ဒာရှင်
မင်္ဂလာပါနေ
ဟုတ်ကဲ့ပါဆရာဒီတစ်ပတ်မှာတော့လေဒီသတင်းတွေထဲမှာတော်တော်လေးအရေးကြီးနေတယ်လို့ယူဆနိုင်တာကတော့ရုရှားသမ္မတပူတင်ကို ICC ကနေပြီးတော့ Phanran ထုတ်လိုက်တဲ့သတင်းမှာဒါနဲ့ပတ်သက်ပြီးတော့ဆွေးနွေးချင်ပါတယ်ဒီချိန်ဤကဘလောက်ထိအရေးပါတယ်လို့ထင်ပါလဲဆရာ
အရေးပါပါတယ်သမ္မတပူတင်တို့ပုဂ္ဂိုလ်ပေါ်လေဒလောစီမာရောသူကအဓိကအဖြစ်စစ်ဖြစ်နေတဲ့သူပြောတဲ့ယူကရိန်းကိုပြောတဲ့ဆိုပြီးတော့ဆက်ဆက်ခံထားတယ်။ယူကရိန်းစစ်ပွဲတွေကနေ့စဉ်နဲ့အမျှကမ္ဘာထိပ်တန်းသတင်းဖြစ်လာတာဒီစစ်ပွဲစကြတဲ့တစ်နှစ်လောက်ရှိခဲ့ပါပြီဆိုတော့ဒီချိန်မှာအဓိကဒီသတင်းကဇက်ကောင်တစ်ကောင်ကိုဖမ်းဖို့ရန်ထုတ်တယ်ဆိုတာသိအရေးကြီးတဲ့သတင်းဖြစ်ပါတယ်။နောက်ပြီးတော့သမ္မတပူတင်ကအရင် ICC ကဖမ်းရန်ထုတ်ခဲ့ပြီးတဲ့လူတွေနဲ့ဆိုင်သူကကုလသမဂ္ဂလူမျိုးရေးကောင်စီမှပါဝင်နေတဲ့အနိုင်ရခွေအကြီးကလေးဖြစ်ပါတယ်အင်မတန်အကြီးကြီးသတင်းအနေနဲ့သိအကြီးကြီးပါတယ်သို့သော်လက်တွေ့ဖြစ်လာနိုင်လားဆိုတာနဲ့ပတ်သက်လို့ကတော့လူကမိကွန်းတွေအများကြီးထုတ်ပြန်ရှိပါတယ်ဆိုတော့ဒီသတင်းကလက်တွေ့ဖြစ်လာနိုင်တာမဖြစ်လာနိုင်တာအပထားတာ symbolically very very important ဒါအစဉ်စရာအဖြစ်သိအကြီးပါတဲ့သတင်းဖြစ်ပါတယ်ဒီကိစ္စကိုလူတွေလည်းတော်တော်များများစိတ်ဝင်စားစောင့်ကြည့်နေကြမှာဖြစ်ပါတယ်ဒီ
ရုရှားနိုင်ငံလူနိုင်ငံတစ်ခုရဲ့သမ္မတတယောက်ကိုထောင်ရင်ထုတ်လိုက်တဲ့အပေါ်မှာဒီနိုင်ငံတကာကတုံ့ပြန်နိုင်ရတော့မတူဘူးပေါ့နော်ဆရာစိုးကျိုးတက်ရောက်တာတွေပဲဖြစ်လာနိုင်တယ်လို့လည်းပြောရလူတွေကလည်းရှိပါတယ်အမေရိကန်ကတော့ဒီပုံမှာကြိုးဆိုပါတယ်တခြားနိုင်ငံခေါင်းဆောင်တွေရဲ့အမြင်သဘောကတော့ဘယ်လိုရှိနိုင်မှာလဲဆရာ
ပထမဆုံးကြိုးဆိုတဲ့လူနဲ့ကံွက်တဲ့လူမှာအဓိကကတော့ဒီကိစ္စကိုကြိုးဆိုတာသမ္မတဘိုင်ဒင်ဖြစ်ပါတယ်ဒါသိအောင်ရမဟုတ်ပါဘူးသူနဲ့ရန်ဖြစ်နေတဲ့လူစစ်ဖြစ်နေတဲ့လူကိုဖန်ရန်ထုတ်ရသကမှန်တာပေါ့လို့ပြောမယ်ဆိုတာကတော့ဒါတမန်လူလဲနားလည်နိုင်တဲ့ကိစ္စဖြစ်ပါတယ်ဒီ war crime တော့ CIA's ဘုရေအများကြီးကျူးလွန်နေတယ်ဆိုတာသူကသင်မှုပြောနေကိစ္စဖြစ်ပါတယ်သူသူဆန္ဒအတိုင်းပေါ်ပေါက်လာတဲ့ကိစ္စလိုမှတချို့ကပြောနေကြဖြစ်ပါတယ်ဒါမဲ့ဒီကိစ္စကိုကန့်ကွက်တာကတော့ Slovenia ကသမ္မတ Legendar Zizek ရဲ့ကန့်ကွက်မှုဖြစ်ပါတယ်သူ့ကိုလည်းပဲပထမဆုံးပုဂ္ဂိုလ်အရာကြီးမစင်သူဟာ Putin နဲ့ပုဂ္ဂိုလ်အရာယဉ်ကျေးသူဖြစ်တယ်နောက်ပြီးတော့သူတို့ဆာဗီယာနိုင်ငံကအရင်သမ္မတစလိုဗဒန်မလစ်ဗစ်စ်လက်ထက်မှာကြရသူကဝန်ကြီးလိုကဘူရန်ပြောဖြစ်တဲ့အတွက်ကြောင့်သူဟာအဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့သူ့ကိုလည်းပဲမေးခွန်းထုတ်တာရှိသေးတယ်။သူကဒီကိစ္စကိုကန့်ကွက်တော့သဘောယူရလားလို့ဒါပေမဲ့သူ့ရဲ့စကားကိုကြည့်ရင်ဒီဖန်မွန်ထုတ်လိုက်ခြင်းဒီယူကရိန်းစစ်ပွဲညဉ့်ညံ့ရေးစစ်တပ်တွေအများကြီးခက်ခဲသွားမယ်လို့ပြောပါတယ်။ဒါကတော့လက်ခံသင့်တယ်လို့ချင်တယ်။ဖန်မွန်ထုတ်ထားတဲ့လူကိုပဲလူစည်းစားလို့ဖြစ်မလဲ။အဲ့တော့ဖန်ထားပါတဲ့တရားဥပဒေအရအေးယူထားလို့ကျွန်တော်တို့အဲ့ဒီအမျိုးသမီးရဲ့မဆွေးနွေးနိုင်ပါဘူးဗျာညာဆိုတာနမူနာကြည့်မြန်မာနိုင်ငံဘာပဲဒီဟာတွေကြားနေရမှာလားဆိုတော့ဘာပဲပြောပြောဖန်ရန်ထုတ်ထားတဲ့အရင်ယူထားတဲ့ဆွဲလူပြောင်းနေစစ်သက်ဖို့ကတော့ခက်ခဲသွားမယ်ဆိုပြီးတော့အဲ့ဒီသမနာကထောက်ပြတာဖြစ်ပါတယ်ဆိုတော့ဒါလည်းပဲအဓိပ္ပာယ်ရှိတဲ့ကိစ္စဖြစ်ပါတယ်ဆိုတော့တရုတ်ကလည်းပြောပါတယ်တရုတ်ကတော့ ICC အနေနဲ့အန္တရာသိပြီးတော့နှံ့ညက်တာတာစဉ်းစားပါအဖြစ်သက်မဖြစ်ပါစေနဲ့ဆိုတာစဉ်းစားခဲ့တဲ့ကိစ္စတွေရှိပါတယ်ဆိုတော့ဒီဟာနိုင်ငံတကာကတော့တနိုင်ငံကြီးကဘယ်လိုသဘောထားစီရမယ်ဆိုတာကတော့အတိအကျဖော်ထုတ်တာမကြပါဘူးကျူဆွေးတဲ့နိုင်ငံလေးရှိမယ်ကန့်ကွက်တဲ့နိုင်ငံလေးရှိမယ်သို့တော်လည်းပဲဒီတရားရုံးကစစ်ဆေးလာခြင်းဟာတကယ်မျက်နှာတရဖြစ်နိုင်ပါမလားညီညာရနိုင်ပါမလားဆိုတာကိုတော့တကယ်တမ်းမေးခွန်းထုတ်ဆရာတော့ရှိပါတယ
်ဒီလိုဖောင်ရန်ထုတ်လိုက်တဲ့အပေါ်မှာယူကရိန်းစစ်ပွဲအပေါ်မှာတစုံတရာဟိုအပြုတ်သဘောအနေနဲ့အကျိုးသက်ရောက်မှုရှိလာနိုင်ပါဆရာ
ယူကရိန်းစစ်ပွဲအပေါ်မှာအပြုတ်သဘောအနေနဲ့အကျိုးသက်ရောက်မှုဆိုတာဘယ်လိုဒီပဲဖျံလေကျွန်တော်ကနှစ်ပိုင်းမြင်တယ်စစ်ပွဲတစ်ခုမှာအပြုသဘောဆိုတာစစ်ပွဲပြီးဆုံးသွားပြီးတော့ညီညာရေးရသွားမယ့်ကိစ္စအပြုသဘောနောက်တစ်ခါတစ်ဖက်ကိုတစ်ဖက်ကလုံအောင်အပြတ်နိုင်သွားမယ့်သဘောဒါကိုလည်းအပြုသဘောလို့ပြောနိုင်ကြစစ်ပွဲပြီးဆုံးသွားမယ်ဒီနှစ်ခုနဲ့စဉ်းစားကြည့်မယ်ဆိုကြပါဘူးဆိုတော့ဒီသူကဖန်စီဖို့ပူတင်ကိုဖန်စီဖို့ဝရန်ထုတ်လိုက်တဲ့အတွက်ကြောင့်အမေရိကန်ကစီရေးအရာတော့သာနိုင်မှာအကြောင်းမဟုတ်ပါဘူးသာနိုင်စရာအကြောင်းမရှိဘူးလို့ထင်ပါတယ်ယူကရိန်းလူချင်းတွေကလက်နက်ရုရှားရဲ့အခုကြွကြွမှုကိုတိုက်ခိုက်တဲ့သူဟာလင်းတွေလူချင်းနဲ့အမေရိကန်တို့မဟာမိတ်တွေဘက်ကပြင်နေတာက MIG ကိုပဲပြင်နိုင်ချက်တိုက်လင်းကိုပြည်တယ်ရုရှားကယူကရိန်းကဒါနဲ့မရဘူး F-21 လာအဲ့ဒါကိုလူချင်းနဲ့ဒီဘက်ကအဲ့ဒါပြင်လို့မဖြစ်နိုင်ဘူးအချိန်နဲ့မျိုးမျိုးထောက်ပြကြရတယ်ဆိုတော့အဲ့လိုစီရေးရတာအနိုင်လူချင်းနဲ့အခုစစ်နိုင်ပြီးတော့မှဟိုအရေးနေတဲ့လူကိုညီညာရေးဆွေးနွေးပွဲခေါ်ခြင်းနဲ့ဆိုရင်တော့ဒီကျင်ညာချက်ဟာမထရောက်ပါဘူး။ဒါဖြင့်ညီညာရေးဘက်ကိုလုံလောက်အောင်စင်ပြင်းနေလားဆွေးနွေးစည်းစိုက်ရင်းနေပဲအစောကဆာဗီယာသမ္မတပြောတာပဲကျွန်တော်သဘောတူပါတယ်အဲ့လိုမိငွာတို့ဖမ်းမယ်လို့ပြောထားပြီးတော့ညီငယ်ဆွေးနွေးအောင်လို့ပြောလို့ကတော့ပြုသေးမှုတစုံပြားရှိနေတယ်လို့မထင်ပါဘူးသို့သော ယူကရိန်းပြည်သူတွေဒုက္ခခံစားရတဲ့ပြည်သူတွေကတော့2500ဖြစ်မှာပေါ့ကောင်းတယ်နိုင်ငံတော်ကငါတို့ဘက်မှာပါတယ်ဆိုတော့သဘောထားကတော့ပို့ပြီးတော့ပေါ်လွင်လာတယ်ဆိုတာဖြစ်ပါတယ်အဲ့ဒီအချက်ကလွယ်ပြီးကျွန်တော်ကတော့သိပြီးစစ်ပွဲပြင်းမြောက်ရေးအတွက်အကျိုးရှိနိုင်မယ်လို့မထင်ပါဘူးည
ဟုတ်ကဲ့ဆရာဒါဆိုရင်ရုရှားရဲ့ဒီနိုင်ငံသားရေးရာမူဝါဒတွေအပေါ်မှာရောဘယ်လိုတည်ရောက်မှုရှိလာနိုင်ပါသလဲ။နောက်ရုရှားနဲ့နီးနီးဆက်ဆက်ဆက်ဆံနေတဲ့နိုင်ငံတွေအတွက်ကရောဘယ်လိုအကျိုးတည်ရောက်မှုတွေရှိလာနိုင်လဲဆရာ
။ရုရှားနိုင်ငံသားရေးဝါဒလည်းဘယ်လိုမှပြောင်းလဲမှာမဟုတ်ပါဘူး။သူကတော့တကယ်လုံးမဲ့ဆိုရင်သူဘက်ကိုထောက်ခံမဲ့အင်အားသာပို့ပြီးတော့သူကလူကောင်းလူချင်းပါလိမ့်မယ်ဒီချင်းနေထားမှာ။သူတို့ဒီလိုဖမ်းဝမ်းထောက်တဲ့တွေကြောင့်ငါတို့နိုင်ငံသားရေးမူရမဆော့ပေါ်စင်နာမဲဆာသူတို့တိမမဟုတ်ပါဘူး။နိုင်ငံရေးမူရသူတို့ရဲ့နိုင်ငံဒီစစ်ပွဲမှာသူတို့ဘယ်လိုအမျက်ထွက်မလဲဆိုတာနဲ့တခါချင်းသာဖြစ်ပါတယ်ဆိုတော့နိုင်ငံရေးမူရအပေါ်မှာလည်းပဲရုရှားပဲတစုံတရာပြောင်းလဲလိမ့်မယ်မဟုတ်ဘူးဒီကိစ္စကအဲ့လောက်ထိလည်းပဲရည်ကြီးခွင်ကျဲတွတ်တဲ့ယူဆတယ်လို့ကျွန်တော်မထင်ပါဘူးရုရှားနိုင်ငံ
။လာတူရာဇဝတ်မှုတွေနဲ့ဒီဆွဆွဲခံထားရတဲ့တခြားကပ္ပခေါင်းဆောင်တွေအတွက်ကရောဒီလိုဝရမ်းထုတ်တာကဘယ်လိုအကျိုးတရားမှုရှိနိုင်လဲဆရာ။ဒီတခြားနိုင်ငံတွေကရောစင်ကျင်လာနိုင်တဲ့အခြေအနေရှိလားဆရာ
။သိတော့မဆိုင်ဘူးလို့ထင်ပါတယ်။သူတို့ကဒီသမတ်ပြည်ကဘယ်လောက်ထိအလေးနဲ့ထားလဲသူ့ကိုဖမ်းဖို့အရေးယူမယ်လို့ပြောနေတာဘယ်လောက်ထိထိရောက်မှုရှိသလဲ။တကယ်တော့ဝင်ဖမ်းသွားနိုင်တယ်ဘာညာဆိုတော့တမျိုးစင်ကြောင်စဉ်းစားမှာပေါ့။အခုသူ့ကိုဖမ်းနိုင်ဖို့ကလည်းပဲသိလန်းဝေးတဲ့ကိစ္စပါသမတ်ပြည်ကို။သူတို့ဘယ်လိုလုပ်ပြီးတော့ကျန်တဲ့နိုင်ငံတွေကငါတို့လည်းသတိထားမယ်ကွာဒီလိုဝရန်ထုတ်မယ်ဆိုတော့သူတို့တွေးမယ်လို့မထင်ပါဘူး။နောက်ပြီးတော့လူခွေချူပေါက်တဲ့နိုင်ငံဆွဲနေမှာတချို့ကလူခွေဆိုတာငါတို့ချူပေါက်လိုက်မယ်ဆိုပြီးတော့ချက်မှတ်တာတော့မဟုတ်ပါဘူးသူတို့ရဲ့လောဘအာဏာတက်မဲ့မှုသူတို့နိုင်ငံရဲ့အခြေအနေနောက်သူတို့နိုင်ငံရဲ့အကျိုးစီးပွားလို့ယူဆပြီးတော့သူတို့အဲ့လိုတိုင်ရင်တိုင်ရင်နဲ့အလွန်ကျွံဖြစ်သွားတဲ့အခါမှာတရားရုံးတွေကလူတွေအပြစ်မဲ့လူတွေနစ်နာရတဲ့အတွက်ဒီဟာကိုငါတို့အရေးယူရမယ်ဆိုတော့လှုပ်လာခဲ့ကိစ္စကဖြစ်ပါတယ်ဆိုတော့ဒီကိစ္စမှာလည်းပဲအစရကျူးလွန်ဖို့ဇင်းရဲလူတွေဘာညာဆိုတာကတော့မရှိနိုင်ဘူးထင်ပါတယ်သူတို့လည်းပဲသူတို့အကျိုးစီးပွားတဲ့သူတို့လူရင်းလူရင်းကျူးလွန်ဖြစ်သွားတာဖြစ်ပါတယ်ဆိုတော့ဒီအမိန်ထုတ်တဲ့ကိစ္စကြောင့်သူတို့ဟာကြိုတင်ပြီးတော့ဆင်ခြင်နေစရာလဲသိစီးလိမ့်မယ်လို့တော့မထင်ပါဘူ
းဒါဆိုရင်ဆရာဒီမှာမေးစရာတစ်ခုကကြတော့ဒီသမ္မတပူတင်ကျူးလွန်တယ်လို့ဆွဆွဲခံရတဲ့ပြစ်မှုတွေအတွက်သူတာဝန်ခံမှုရှိလာအောင်လို့ဒီ ICC ကိုယ်တိုင်ရရောဟိုလုံနိုင်တဲ့အာဏာပါဝါအရင်အမြင့်လုံးရှိပါရဲ့လားဆရာ
လုံးလုံးမရှိနေမှာလုံးဝမရှိလို့တော့ပြောရင်ရမယ်လို့ထင်ပါတယ်သူတို့ကဒီနိုင်ငံတကာခုံရုံးဆိုတာသူတို့မှအဲ့ဒါပါခေါ်တယ် law enforcement agencies မရှိဘူးလေ law enforcement လုံးထမ်းတဲ့ machinery မရှိဘူးအဲ့ဖမ်းပြီးကရတရားစီရင်မှာဆိုပြီးလာပို့မဲ့ဖွဲ့စည်းသူတို့ဆီမှာမရှိပါဘူးတကယ်လို့ဒီနိုင်ငံတကာခုံရုံးမှာ slow burn loss solution သူတို့နိုင်ငံမှာသူအစိုးရပြပြသွားပြီးတော့နှစ်ပေါင်းများစွာသူပုံအောင်နေတဲ့အခါမှာအဲ့တော့တွေ့ပြီးတော့လူခွင်းရဖမ်းပြီးတော့အလိုက်ကြခမသူကဒါစစ်စစ်ခံသွားတာဖြစ်ပါတယ်ဆိုတော့အဲ့လိုပုံစံမျိုးဖြစ်ဖို့အထီးကလည်းသိမလိုထားတဲ့ကိစ္စပါနောက်ပြီးတော့တရားဥပဒေဆိုတော့လည်းသူသူ့ကိုပြစ်မှုကျူးလွန်တယ်ဆိုတော့ allegedly commit ပေါ့လေအဲ့ဒါကျူးလွန်တယ်လို့ဆိုဆွဲတာသာဖြစ်ပါတယ်သူ့ကိုကျူးလွန်ကြောင်းပြစ်မှုထင်ရှားသက်သေထင်ရှားပြတ်နိုင်မှာနော်တရားဥပဒေမှာ innocent until proven guilty guilty ဖြစ်တယ်ဆိုတာ proof လုပ်ရအောင်မှာဖြစ်တယ်ဆိုတော့အစင်းစင်းသွားကြရမှာအများကြီးရှိပါတယ်ဆိုတော့ဒီအဆင့်ကိုရောက်ဖို့နေနေတာအခုသမ္မတပူတင်ကိုဘယ်လိုလုပ်ဖမ်းမှာလဲဘယ်နှနိုင်ငံထောက်ခံကြမလဲဒီကိစ္စကိုဘယ်သူကဖမ်းပြီးပေးမှာလဲဆိုတာအရေးကြီးတဲ့ပြဿနာဖြစ်ပါတယ်ဆိုတော့ဒါလည်းသိအလံဝေးတဲ့ကိစ္စပါမချင်တာကတော့တကယ်လို့ဒီနေ့ပြောင်းပြီးတော့တမျိုးတမျိုးဖြစ်လာရင်တော့အဲ့လိုဖြစ်ကောင်းဖြစ်လာမယ်တချို့မျောလင့်သူတွေလည်းရှိပါတယ်အဲ့လိုမဖြစ်လာနိုင်ဘူးလို့မပြောနိုင်ဘူးလို့တက်တက်လူလည်းရှိတယ်ဒါပေမဲ့ immediate နဲ့ပါအဲ့လိုပြထားတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီ ICC ရဲ့ဂျိုးပန်းမှုတွေကိုပံ့ပိုးပေးဖို့နောက်ဒီလိုတရားမျှတမှုနဲ့တာဝန်ခံမှုရှိဖို့လှုပ်ဆောင်တဲ့နေရာမှာထိထိရောက်ရောက်ဖြစ်ဖို့အတွက်ကိုနိုင်ငံတကာအတိုင်းဝိုင်းကတော့ဘယ်လိုအခန်းကဏ္ဍကနေပြီးတော့ပါဝင်လှုပ်ဆောင်ပေးတယ်လို့ထင်မယ်ဆရာ
နိုင်ငံတကာအတိုင်းဝိုင်းဆိုတာကိုအဓိပ္ပာယ်ဖွင့်တပန်နိုင်ငံတွေထဲမှာအခုသူတို့ကိုထောက်ခံထားတဲ့ ICC ကိုပါဝင်လက်မှတ်ထိုးပြီးသဘောထားတရား20ကျော်လောက်ပဲရှိတယ်ထင်ပါတယ်ဆိုတော့နိုင်ငံတကာအတိုင်းမှာဩဇာအကြီးမားဆုံးဆိုတဲ့အမေရိကန်မပါဘူးအဲ့ထင်မှာရုရှားလည်းမပါဘူးသူတို့လက်မှတ်မထိုးဘူးအမေရိကန်ဆိုရင်တော်တော်လေး ICJ ဖွဲ့စည်းခါးစားတော့ကဂျော့ချ်ဘုရှ်ထင်ပါတယ်တမနာဟာငါတို့အမေရိကန်နိုင်ငံသားတယောက်ယောက်ကိုဒီ ICC က ICJ နဲ့မတူဘူးသူရဲ့အမှုတွေက individuals ဒီပုဂ္ဂိုလ်တူချင်းတွေနိုင်ငံသားတွေနိုင်ငံတစ်ခုခဲ့နိုင်ငံသားတွေ ဆိုတော့နိုင်ငံငါတို့နိုင်ငံသားတရားဥပဒေမင်းတို့ကလာပြီးတော့လှုပ်လှူတာတော့မင်းတို့မဆက်သဘူးဆိုပြီးတော့ ICC ကိုပြန်ပြီးတော့ကျွန်းဝခဲ့တာတော့ရှိပါတယ်ဆိုတော့အဲ့လိုပဲတရုတ်လည်းမပါဘူးအဲ့ထက်မှာ Ukraine လည်းမပါဘူးဆိုတော့အဲ့ဒါကလည်း American လည်းမပါဘူးဆိုတော့ကသိပြီးတော့ဒီကိစ္စနိုင်ငံတကာအဆိုင်မှာဘယ်လောက်လုံနိုင်မလဲဆိုတာအဲ့အဓိကကြားတဲ့နိုင်ငံတွေကမပါမှတော့နိုင်ငံတကာဆိုရင်မလုံနိုင်မှာလေဆိုတော့အဲ့သူတို့ကိုသိပြီးတော့ထောက်ခံတဲ့နိုင်ငံတွေကိုသမ္မတပူတင်ကဆိုရင်ဖမ်းပြီးပြုတ်ရင်တော့ဘာညာဘယ်သွားလိမ့်မလဲကြားအဲ့ဒါကလည်းပဲသူကကြောက်မစီနဲ့ဘယ်လုံနေမလုံဖိနေသူသွားမလဲဆိုတာလေစဉ်းစားကြရပါလေဆိုတော့နိုင်ငံတကာဆိုရင်ကိုအကူရယ်ဆိုတာတော့သိပြီးတော့အမကုဇင်းနဲ့ကိစ္စကိုအကူရယ်ကိစ္စလိုပဲယူဆပါ
အဲ့တော့ဒီသမ္မတပူတင်အပေါ်မှာ ICC ရဲ့အခုလိုမျိုးအရေးယူဆောင်ရွက်မှုကဒီလိုလူ့ခွင့်ရေးချိုးဖောက်မှုတွေဓမ္မမဟုတ်စစ်ပွဲတွေကျူးလွန်မှုစဉ်းစားနေတဲ့တခြားခေါင်းဆောင်တွေစီကိုဘယ်လိုသတင်းစကားပေးတယ်လို့ယူဆနိုင်လဲဆရာ
သူလူတွေကိုတော့လူဖို့လူတာပေါ့လေတကယ်တော့သမ္မတပူတင်တို့အရေးယူရနေမှာစုကိုယ်ရင်သောက်ထုတ်တာမဟုတ်ဘူးသူရဲ့အမိန့်ကိုနာခံပြီးတော့လိုက်ကြတဲ့လူတွေကလူပြတာဖြစ်တယ်ပေါ့ဆိုတော့ကိုလူတွေလည်းကိုလူအရင်တော့ထိန်ဖို့တော့စဉ်းတယ်ဆိုတော့တော့သူတို့စီးပွားလိမ့်မယ်အချို့နိုင်ငံတွေမှာရှိရမှာလားပြမှုကျွတ်လာတဲ့လူကဘယ်သူလောက်တာပါဆိုထိုးကျွေးလိုက်တာသူမလုပ်ဘူးဆိုပြီးတော့ကောင်းဆောင်တယ်အဲ့ဒါမျိုးတွေရှိတတ်တယ်လေဆိုတော့အဲ့ဒါမျိုးတွေတော့အနည်းဆုံးလုပ်ပြလိမ့်မယ်တချို့ဆိုရင်လည်းသူတို့မဟုတ်လည်းပဲအဲ့လိုမလုပ်လုံလုံချုံချုံမလုပ်ဖို့ထိန်သိမ်းပြီးတော့လုပ်မဲ့ကိစ္စတွေလည်းရှိနေတယ်လို့ထင်ပါတယ်အဲ့လောက်ကတော့သူတို့စဉ်းစားအောင်စဉ်းစားပါလိမ့်မယ်ဒီထက်ပိုပြီးတော့ဟာဒီဟာကြောက်နှံ့သွားတယ်ဘာမှမလုပ်ရတော့ဘူးဆိုတော့စင်ချောကြောက်နေတယ်လို့ကျွန်တော်မထင်ပါဘူး
။ဟုတ်ကဲ့ဆရာအခုလိုဆွေးနွေးပေးတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်ဆရာ။